This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter, 17.79 megahertz at 8:30 a.m. and 25 meter, 11.94 megahertz at 8:30 p.m. Myanmar Standard Time.မင်္ဂလာပါရှင်။အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွတ်ဌာန Radio NUG ကိုမန္တလေး၈နိုင်ခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နိုင်ခွဲမှာလိုင်းတူ95မီတာ17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနားဆင်နိုင်ပါပြီရှင်။မင်္ဂလာအပေါင်းနဲ့ကြည့်ဆုံကြပါစေ။အခုချိန်ကစပြီး Radio NUG Season 2ကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မင်္ဂလာနံနက်ခင်းပါရှင် Radio NUG ကိုနားဆင်နေကြတဲ့မြန်မာနိုင်ငံသူနိုင်ငံသားအပေါင်းတဘာဝဘေးဆရာနာရှင်ဘီတို့ကနေကြင်ဝေးပြီးကိုစိတ်နှပါဘေးကင်းလုံခြုံကြပါစေလို့ Radio NUG အဖွဲ့သားများကဆုတောင်းမြတ်တာပို့သလိုက်ပါတယ်ဒီကနေ့ဩဂုတ်လ17ရက်နေ့ရဲ့ Radio NUG မြန်မာခင်းစီစဉ်လေးကိုစတင်ထုတ်လွှင့်ပြတော့မှာဖြစ်ပါတယ်ပထမအဆုံးအနေနဲ့ Radio NUG ရဲ့စီးရေးသတင်းကောက်နှုတ်ချက်ကိုနှွေဦးနိုင်မှဖတ်ကြားတင်ပြမှာဖြစ်ပါတယ်ရှင်
မင်္ဂလာပါခင်ဗျာအခုချိန်ကစပြီး Radio NUG ရဲ့မနက်ခင်းစီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ခင်ဗျာကျွန်တော်ကတော့ຫນွေဦးနိုင်ပါအခုပထမဆုံးတစ်ပုဒ်အနေနဲ့ပဲခူးတိုင်းအထွန်းမှာရှိတဲ့တော်လိုင်းကြီးတပ်ဖွဲ့စုမှုနယ်မြေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်3ဦးသေဆုံးလက်နက်နဲ့လက်သိမ်းဆည်းရရှိတဲ့တဲ့ရင်ကိုတင်ပြပေးပါမယ်ပဲခူးတိုင်းအတွင်းကတော်လိုင်းကြီးတပ်ဖွဲ့များထိန်းချုပ်ထားတဲ့နယ်မြေကိုစစ်ကြောင်းထိုးလာတဲ့စစ်ကောင်စီတပ်နဲ့ထိတွေ့တိုက်ပွဲဖြစ်ပွားခဲ့တယ်လို့အမှတ်နှစ်စစ်စင်ရေးနယ်မြေကထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့ကအဆိုပါစစ်ကြောင်းနဲ့တော်လိုင်းကြီးပူးပေါင်းတပ်ဖွဲ့တို့ထိတွေ့တိုက်ပွဲ2နာရီခန့်ဖြစ်ပွားခဲ့ပြီးတော့စစ်ကောင်စီတပ်သား3ဦးသေဆုံးက12ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဆိုပါတယ်။စစ်ကောင်စီစစ်ကြောင်းအထိနာကပြန်လည်ဆုတ်ခွာသွားခဲ့ပြီးတော့တော်လိုင်းကြီးတပ်ဖွဲ့များကတနက်နက်လက်နဲ့ခေရံများစစ်သုံးပစ္စည်းများကိုတင်စီရရှိခဲ့တယ်လို့သိရပါတယ်။အဆိုပါတိုက်ခိုက်မှုကို KNL တပ်ရင်းရှေ့အမှတ်1စစ်စင်ရေးနယ်မြေ၊ပဲခူးတိုင်းစစ်ဌာန24နဂနီတပ်ရင်းနဲ့အမှတ်3933တပ်ရင်းတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မော်တော်ဒေသကိုထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်အားထောက်ပို့လာတဲ့ရင်တန်းကို KNL ကြားဖြတ်တိုက်ခိုက်တဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံးမြိတ်တဝဲခရိုင်တနောတရီတနင်္သာရီမြို့နယ်မှာရှိတဲ့မော်တော်ဒေသအားပြန်လည်ထိန်းချုပ်နိုင်ရဲ့အတွက်ထိုးစစ်ဆင်နေတဲ့စစ်ကောင်စီတပ်များအားထောက်ပို့လာတဲ့ရင်တန်းကိုကြားဖြတ်တိုက်ခိုက်ခဲ့တယ်လို့ KNU ကထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့ကတီခွန်းကျေးရွာနဲ့ချောင်းနှခွားပေါက်ရွာကြားမှာလက်နက်ခဲရဲနဲ့ရိတ်ခါများလာပို့တဲ့စစ်ကောင်စီရင်တန်းကိုကရင်အမျိုးသားလွတ်မြောက်ရေးတပ်မတော် KNL တပ်ရင်း17နဲ့ပူးပေါင်းတော်လှန်ရေးတပ်ဖွဲ့များကစောင့်ကြိုတိုက်ခိုက်ခဲ့တာလို့ဆိုထားပါတယ်။တိုက်ခိုက်မှုအတွင်းစစ်ကောင်စီတပ်သား5ဦးသေဆုံးက10ဦးထပ်မံထိခိုက်ဒဏ်ရာရရှိခဲ့ပြီးတော့ထောက်ပို့ရင်2စီးပျက်စီးခဲ့တယ်လို့သိရပါတယ်။ဒါအပြင်တိမ်မောက်ပျက်စီးသွားခဲ့တဲ့စစ်ကောင်စီရင်အတွင်းမှာပျက်စီးနေတဲ့ကာမီကာဇီအသေးခံ drone 2စီးအပါအဝင်လက်နက်ငယ်တချို့တွေ့ရှိခဲ့ရတယ်လို့ဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြိုင်းမြို့အနီးကစစ်ကောင်စီကင်းစခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်စစ်တုံးမှန်3ဦးကိုအရှင်ဖမ်းဆီးရမိတဲ့တဲ့တင်ကိုတင်ပြပေးပါမယ်။မကွေးတိုင်းမြိုင်းမြို့အနီးကစစ်ကောင်စီကင်းစခန်းတစ်ခုကိုတိုက်ခိုက်သိမ်းပိုက်ခဲ့ပြီးတော့စစ်တုံးမှန်3ဦးကိုအရှင်ဖမ်းဆီးရမိခဲ့တယ်လို့ပေါ့မြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖကတင်ထုတ်ပြန်ထားပါတယ်။ဩဂုတ်လ10ရက်နေ့မနက်9နာရီခန့်အချိန်မှာစူပါကင်းစခန်းကိုမြိုင်းပကဖနဲ့ပေါ့ပကဖပူးပေါင်းအဖွဲ့ကတိုက်ခိုက်ခဲ့တာဖြစ်ပြီးတော့မနက်7နာရီခွဲခန့်မှာအပြီးသက်သိမ်းပိုက်နိုင်ခဲ့တယ်လို့ဆိုပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်သားတအူးတီဆုံးကစစ်တုံးပန်း3ဦးကိုအရှင်ဖမ်းဆီးရမိခဲ့ပြီးတော့စစ်ကောင်စီတပ်သားများစခန်းစွန့်ခွာထွက်ပြေးခဲ့ကြတယ်လို့သိရပါတယ်။ဒါ့အပြင် G3 တနက်3လက် 7.62G အများအပြားကိုသိမ်းဆီးရရှိခဲ့တယ်လို့ဖော်ပြထားပါတယ်။တိုက်ပွဲအတွင်းစစ်ကောင်စီတပ်ကစက်တက် LT ပါရာမိုတာ Jet Fighter တို့ဖြင့်ပုံချဲတိုက်ခိုက်မှုများပြုလုပ်ခဲ့ပေမယ့်အောင်မြင်စွာသိမ်းပိုက်နိုင်ခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။ဆက်လက်ပြီးတော့မြင်းမှုမှာစစ်ကောင်စီတပ်အထိုင်ချထားတဲ့နေရာများကို Fishwind Drone များဖြင့်ပုံကျဲတိုက်ခိုက်တဲ့တဲ့င်ကိုတင်ပြပေးပါမယ်။စကိုင်းတိုင်းမြင်းမှုမြို့နယ်မြောင်လန်းခွဲကစစ်ကောင်စီတပ်စခန်းမှာ အထိုင်ချတက်ဆွေးထားတဲ့စစ်ကောင်စီတပ်ဖွဲ့ကို Fist Wing Drone များဖြင့်ဘုံကျဲချတိုက်ခိုက်ခဲ့တယ်လို့မြောင် Drone Force ကထုတ်ပြန်ထားပါတယ်။ဩဂုတ်လ၈ရက်နေ့ကရှစ်လီလုံအရေးတော်ပုံနေ့အထိမ်းအမှတ်အနေဖြင့် Fist Wing Drone များအသုံးပြုက12နာရီခွဲမှ1နာရီခွဲအတွင်းဘုံသီး6လုံးကျဲချတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်။ဘုံချတိုက်ခိုက်ခံရပြီးတဲ့နောက်စစ်ကောင်စီတပ်သားများကဘေးပတ်ဝန်းကျင်ကိုရန်တမ်းပစ်ခတ်ခဲ့ကအဆိုပါတိုက်ခိုက်မှုအတွင်းထိခိုက်သေးဆုံးမှုအသေးစိတ်ကိုတော့စုံစမ်းဆဲဖြစ်တယ်လို့သိရပါတယ်။ဆက်လက်ပြီးအလကပရွာကိုစုဖျားအတွင်ယာယီအထိုင်ချထားတဲ့စစ်ကောင်စီတပ်ဖွဲ့အားညနေ9နာရီခွဲမှ6နာရီအတွင်းဘုံသီး3လုံးကျဲချတိုက်ခိုက်ခဲ့ရာ9ဦးတန်ရာရရှိခဲ့ပြီးတော့2ဦးမှဒဏ်ရာပြင်းထန်တယ်လို့ဆိုထားပါတယ်။အဆိုပါတိုက်ခိုက်မှုများကို MDF Drone ၊ကြားခင်စိန်မြောင်၊ပုတ်ပါ Guerrilla Force PGF ၊ Revolution Air Force Drone တပ်ဖွဲ့မြောင်၊ Peacock Drone Team မြောင်၊ရင်မပင်ခရိုင် BUR 48 Drone တပ်ဖွဲ့ B21 Drone တပ်ဖွဲ့ Black Eagle Pivot Defense Force MMU ရဲဘော်ညီနောင်ပျောက်ကြားတပ်ဖွဲ့ရေစကြူအေယာမွေပွေးပျောက်ကြားတပ်ဖွဲ့ NZN နဲ့မြင်းမှုမျိုးနယ်ပကဖတို့ကပူးပေါင်းဆောင်ရွက်ခဲ့တာဖြစ်ပါတယ်ခင်ဗျာဆလဘီကြိုက်ထုံနဲ့ဘီလင်းကြားမှာစစ်ကောင်စီရင်တန်းတိုက်ခိုက်ခံရပြီးတော့ရှစ်ဦးသေဆုံးတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။မုံပြင်းနယ်ကြိုက်ထုံနဲ့ဘီလင်းမြို့ကြားရန်ကုန်မော်လမြိုင်ကားလမ်းမပေါ်မှာစစ်ကောင်စီရင်တန်းကိုကြားပြတ်တိုက်ခိုက်ခဲ့ရာရှစ်ဦးသေဆုံးခဲ့တယ်လို့ White Dragon P29904 ကထုတ်ပြန်ထားပါတယ်။ဩဂုတ်လ9ရက်နေ့ကဝင်းပတုံကုန်းစင်စီဆိုင်နဲ့တင်ချိုင်းကုန်းကြားမှာစစ်ကောင်စီတပ်သားများလိုက်ပါလာတဲ့6ဘင်းကား2စီးကိုငကပြူတက်ရင်တက်ခွဲ2နဲ့9835တက်ရင်တက်ခွဲ4တို့ကပူးပေါင်းတိုက်ခိုက်ခဲ့တယ်လို့ဆိုပါတယ်တိုက်ပွဲအတွင်းစစ်ကောင်စီတပ်ဖွဲ့ဝင်10ဦးသေဆုံးခဲ့ကာ2ဦးဒဏ်ရာရရှိခဲ့ပြီးတော့တော်လိုင်းပူပေါင်းတပ်ဖွဲ့ဘက်ကအထူးခိုင်မရှိပြန်လည်ဆုတ်ခွာနိုင်ခဲ့တယ်လို့သိရပါတယ်ခင်ဗျာဆလဘီတပိတ်ချင်းလမ်းလေကြည်ကြီးရွာကနာရီကိုစစ်တပ်ကဒရုန်းနဲ့ဂျက်ဖိုက်တာဖြင့်တိုက်ခါပြည်သူ12ဦးသေဆုံးပြီးတော့40ခန့်ဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ8ရက်နေ့မနက်8နာရီခန့်မှာမန္တလေးတိုင်းတပိတ်ချင်းမြို့နယ်လမ်းလေကြည်ကြီးရွာမှာပြုလုပ်ခဲ့တဲ့နာရီတစ်ခုကိုအကြမ်းဖက်စစ်ကောင်စီတပ်ကအသေးခံဒရုန်းနဲ့ဂျက်ဖိုက်တာဖြင့်ပုံကျဲတိုက်ခိုက်ခဲ့ရာပွဲချင်းပြီး10ဦးသေဆုံးပြီးတော့နောက်ထပ်တဦးနောက်ပိုင်းမှာသေဆုံးခဲ့ကာဒဏ်ရာရသူ40ခန့်ရှိကြောင်းပြည်သူ့ကာကွယ်ရေးတပ်မတော်မန္တလေးမှသိရပါတယ်။ဒါအပြင်မနက်8နာရီခွဲမှာတတဦးလေးတဲ့စခန်းမှာဂျက်ဖိုက်တာတစ်စီးဖြင့်ပေါင်900ဘုံကျဲချတိုက်ခိုက်မှုကြောင့်နေအိမ်6လုံးထိခိုက်ပျက်စီးခဲ့တယ်လို့သိရပါတယ်။လမ်းလေကြည်ကျေးရွာဟာတိုက်ပွဲဖြစ်ပွားနေတဲ့9မိုင်ကျေးရွာမှာတောင်ဘက်2မိုင်ခန့်အကွာမှာတည်ရှိပြီးတော့အိမ်ကြီး200ကျော်ရှိတဲ့ကျေးရွာဖြစ်တယ်လို့သိရပါတယ်ခင်ဗျာ။ဆက်လက်ပြီးတော့ရေစကြိုအနောက်ပိုင်းကြေးရွာများကိုစစ်တပ်ကလေကြောင်းနဲ့လက်နက်ကြီးဖြင့်တိုက်ခိုက်အရသာ3ဦးသေဆုံးပြီးတော့6ဦးဒဏ်ရာရတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ဩဂုတ်လ9ရက်နေ့မနက်ပိုင်းကစတင်ကရေစကြိုမြို့နယ်အနောက်ပိုင်းမှာရှိတဲ့တောင်ဦးကြေးရွာကိုစစ်တပ်ကတရဦးလေစိမ်းမှဂျက်ဖိုက်တာဖြင့်နှစ်ကြိမ်တိုင်းလေကြောင်းတိုက်ခိုက်ခဲ့ပြီးတော့ရေစကြိုဖူလုံခလာရ256တပ်ရင်းမှအဝေစာလက်နက်ကြီးများဖြင့်တနေ့လုံးပစ်ခတ်ခဲ့ကြောင်းတင်ရရှိပါရည်။ဒါအပြင်ကျက်စုချင်းကြေးရွာအလဲကိုလည်းပခုတ်ကူတက်မှ131မှပါရာမော်တာ2စီးဖြင့်နှစ်ကြိမ်တိုင်ဘုံကျဲတိုက်ခိုက်ခဲ့တယ်လို့သိရပါတယ်။ဂျက်ဖိုက်တာဖြင့်နှစ်ကြိမ်တိုက်ခိုက်ခံရပြီးတော့တောင်ဦးရွာမှာအသက်40အရွယ်အမျိုးသားတအူးတေဆုံးခဲ့ကဟာဝေစာဖြင့်ပြစ်ခတ်မှုကြောင့်အသက်14နှစ်အရွယ်အမျိုးသမီးနဲ့အသက်60အရွယ်အမျိုးသမီးတအူးတေဆုံးခဲ့တယ်လို့သိရပါတယ်။ကျက်စုချင်းရွာအလဲကိုပါရာမော်တာဖြင့်ဘုံကျဲတိုက်ခိုက်မှုကြောင့်အရသား6ဦးဒဏ်ရာရရှိခဲ့ပြီးတော့နေအိမ်များလည်းမီးလောင်ပျက်စီးခဲ့တယ်လို့ရေစကြိုမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ပကဖထံမှသိရပါတယ်။ရေစကြိုမြို့နယ်ဟာအကြမ်းဖက်စစ်ကောင်ဆောင်မင်းအောင်လှိုင်ရဲ့အရေးပေါ်စစ်အုပ်ချုပ်ရေးညာချက်မှာပါဝင်တဲ့မြို့နယ်များထဲမှတစ်ခုဖြစ်ပြီးတော့ရေစကြိုမြို့နယ်အတွင်းအယက်သားများဖန်စည်းခံနေရကမြို့ပေါ်မှာကြီးရွာများသို့ကုန်ပစ္စည်းတည်ယူပို့ဆောင်မှုများကိုတင်းကျပ်ပိတ်ပင်ထားတယ်လို့သိရပါတယ်ခင်ဗျာဆက်လက်ပြီးတော့ခလာရ134တက်ရင်မှစစ်ကောင်စီတပ်သားတအူ KNL တပ်မဟာလေးထံဗတ်ပြောင်းခူလုံတဲ့တဲ့ရင်ကိုတင်ပြပေးပါမယ်။ကရင်အမျိုးသားအစည်းအရုံး KNU မြိတ်တဝဲခရိုင်အတွင်းစစ်ကောင်စီတပ်သားတအူလက်နက်နဲ့တကွာ KNL တပ်မဟာလေးတက်ရင်တစေထံဗတ်ပြောင်းခူလုံလာခဲ့တယ်လို့ KNU ကထုတ်ပြန်ထားပါရယ်။ဩဂုတ်လ9ရက်နေ့ကစစ်ကောင်စီရဲ့ခလာရ134တက်ရင် point 15339တက်စခန်းမှာအသက်25နှစ်အရွယ်ရှိတက်သားမောင်မင်းထက်နိုင်ဆိုသူဗတ်ပြောင်းခူလုံလာခဲ့တယ်လို့ဆိုပါရယ်။၎င်းအလင်းဝင်တက်သားဟာ MA1 တက်နဲ့တက်လက်ကြီအတောင်30နဲ့ကြီပေါက်တစ်ခုကိုတပါးတည်းယူဆောင်လာခဲ့တယ်လို့သိရပါရယ်ခင်ဗျာ။အခုဆက်လက်ပြီးတော့ရွှေဘိုခရိုင်အမှတ်9တက်ရင်၄နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကျင်းပပြုလုပ်တဲ့တဲ့တင်ကိုတင်ပြပေးပါမယ်။အမျိုးသားညီညွတ်ရေးအစိုးရကာကွယ်ဝန်ကြီးဌာနအမှတ်1စစ်ဒေသရွှေဘိုခရိုင်အမှတ်9တက်ရင်ရဲ့၄နှစ်ပြည့်နှစ်ပတ်လည်အခမ်းအနားကို ဩဂုတ်လ10ရက်နေ့ကကျင်းပပြုလုပ်ခဲ့တယ်လို့သိရပါတယ်။တက်ရင်တီထောင်ခြင်း၄နှစ်ပြည့်အခမ်းအနားကိုရွှေဘိုခရိုင်အမှတ်9တက်ရင်ရဲ့မဟာမိတ်အဖွဲ့အစည်းများမှကောင်းဆောင်များပကဖပအဖပလဖအဖွဲ့များမှတာဝန်ရှိပုဂ္ဂိုလ်များတက်ရင်မိသားစုဝင်များနဲ့ထောက်ပံ့ပြည်သူများတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ်။အဆိုပါအခမ်းအနားကျင်းပရာမှာတက်ရင်တာဝန်ရှိသူများကစစ်ဒလိထုံးတန်းနဲ့အညီပြည်သူ့ကာကွယ်ရေးတပ်မတော်အလံတော်အားအလေးပြုခြင်းကြာဆုံးခဲ့ရတဲ့အာဇာနည်ရဲဘော်20ဦးအားအလေးပြုခြင်းတို့ကိုပြုလုပ်ခဲ့ကြတယ်လို့သိရပါတယ်။ရွှေဘိုခရိုင်အမှတ်9တက်ရင်အနေဖြင့်ကြာဆုံးခဲ့တဲ့အာဇာနည်ရဲဘော်များကိုဥညွတ်တိုင်တယ်ပြီးတော့ပြည်သူလူထုအဖွဲ့အစည်းတစ်ရက်လုံးလွမြောက်အောင်မြင်တဲ့အထိမဆုတ်မနစ်တိုက်ပွဲဝင်သွားမယ်လို့ပြောကြားရင်းအခမ်းအနားကိုအောင်မြင်စွာကျင်းပခဲ့တယ်လို့အသိပေးထားပါတယ်ခင်ဗျာ။အခုတင်ပြခဲ့တဲ့စီရေးသတင်းကောက်နှုတ်ချက်တွေကိုတော့ Radio NUG သတင်းတောက်ခါရှဲနဲ့ပဒေဖို့တို့ကပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်အံပေးပေးနေပါတယ်။အခုဆက်လက်ပြီးပြည်တွင်းသတင်းများကိုတော့ຫນွေဦးမိုင်မှဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။အခုချိန်အားစပြီးရေဒီယိုအန်ယူဂျီရဲ့မနခင်ပြည်တွင်းသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ရှင်။ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေးတွင်ကာကွယ်ဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားပြည်ထောင်စုဝန်ကြီးဦးရင်မွန်းရှင်းလင်းတင်ပြတဲ့သတင်းကိုပထမဆုံးတင်ပြပေးပါမယ်။2025ခုနှစ်ဩဂတ်စ်လ10ရက်နေ့တွင် Radio Conference မှတဆင့်ကျင်းပခဲ့သောပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီပုံမှန်လုပ်ငန်းညှိနှိုင်းအစည်းအဝေး31မြင်းဆောင်2025တွင်အမျိုးသားရင်သွေးရေးအစိုးရကာကွယ်ဝန်ကြီးဌာန၏လုပ်ငန်းဆောင်ရွက်ချက်များနှင့်ရှေ့လုပ်ငန်းစဉ်များအားရှင်းလင်းတင်ပြခဲ့ကြောင်းသတင်းရရှိပါသည်။အစည်းအဝေးတွင်ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌဦးအောင်ကြည်ညွန့်ကအဖွဲ့မှစကားပြောကြားကာကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးရင်မွန်းကဝန်ကြီးဌာန၏လုပ်ငန်းများနောက်ဆုံးဆောင်ရွက်ထားရှိမှုအခြေအနေများကာကွယ်ရေးနှင့်ပတ်သက်သည့်မြေပြင်အခြေအနေများစိန်ခေါ်မှုများမဟာမိတ်များနှင့်ဆက်ဆံရေးအခြေအနေများပေါ်ရှင်းလင်းပြောကြားခဲ့လို့သိရပါတယ်။ထို့နောက်တက်ရောက်လာသည့်ကော်မတီဝင်များကသိရှိလိုသည့်များအားဆွေးနွေးမေးမြန်းကာအကြံပြုခဲ့ကြပြီးပြည်ထောင်စုဝန်ကြီးဦးရင်မွန်းကပြန်လည်ရှင်းလင်းဖြေကြားခဲ့လို့သိရပါတယ်။အစည်းအဝေးသို့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီဥက္ကဋ္ဌအတွင်းရေးမှူးအဖွဲ့ဝင်များနဲ့အဖွဲ့ဝင်များရေးရကော်မတီအဖွဲ့ဝင်များနဲ့ကာကွယ်ဝန်ကြီးဌာနပြည်ထောင်စုဝန်ကြီးတို့တက်ရောက်ခဲ့ကြပါတယ်ရှင်။CRPH အနေဖြင့်လွှတ်တော်ကဏ္ဍပြင်အခြားကဏ္ဍများတွင်လည်းကချင်ကောင်းဆောင်ကြီးများတော်လှန်ရေးအင်အားစုများနဲ့တော်လှန်ရေးအရေးမြန်ဆန်စီရန်စူးစမ်းလှုပ်ဆောင်သွားမည်ဖြစ်ကြောင်း50နှစ်မြောက်ကချင်အာဇာနည်နေ့သို့တဝန်လွှာပေးပို့တဲ့တင်းကိုဆက်လက်တင်ပြပါမယ်။ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီအနေဖြင့်လွှတ်တော်ကဏ္ဍဖြင့်တာမကအခြားပူးပေါင်းချိတ်ဆက်ဆောင်ရွက်သွားနိုင်မည့်ကဏ္ဍများတွင်လည်းကချင်ကောင်းဆောင်ကြီးများအပါအဝင်အားလုံးသောတော်လှန်ရေးအင်အားစုများနဲ့တော်လှန်ရေးအရေးမြန်ဆန်စီရန်ဆက်လက်စူးစမ်းလှုပ်ဆောင်သွားမည်ဖြစ်ပါကြောင်းကတိပြုလက်50နှစ်မြောက်ကချင်အာဇာနည်နှင့်တဝင်လွှာအားထုတ်ပြန်ခဲ့ပါတယ်။တဝင်လွှာတွင်2025ခုနှစ်ဩဂတ်လ17ရက်နေ့တွင်ကြာရောက်သည့်50နှစ်မြောက်ကချင်အာဇာနည်နှင့်တွင်ကချင်တိုင်းဒါကောင်းဆောင်ကြီးများနှင့်တကွကချင်လူမျိုးများအားလုံးကျမ်းမာပေးခြင်းကြပါစေကြောင်းဆုတောင်းမေတ္တာပို့သထားပါတယ်။လွတ်လပ်မှုတရားမျှတမှုနှင့်ကိုယ်ပိုင်ပြတ်ထန်ခွင့်တို့အားပြည့်ဝပို့ဖော်နိုင်မိဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်နိုင်ရဲ့အတွက်မိဖက်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများပြည်တွင်းပြည်ပအင်အားစုအသီးသီးတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်သွားနိုင်ပါစေကြောင်းဆန္ဒပြုထားပါတယ်။ကချင်အမျိုးသားကောင်းဆောင်ကြီးများအနေဖြင့်ကချင်လွတ်လပ်ရေးအဖွဲ့ကချင် Independence Organization KIO ကချင်လွတ်လပ်ရေးတပ်မတော်ကချင် Independence Army KIA တို့ကိုဖွဲ့စည်းတည်ထောင်လက်ကချင်တမျိုးသားလုံးလွတ်မြောက်ရေးအတွက်ညီညီညွတ်ညွတ်ဖြင့်ယနေ့အချိန်ထိတိုင်းကချင်တော်လှန်ရေးခီလန်အားဖြတ်တန်းလာခဲ့ဒီမှာလွန်စွာလေးစားဂုဏ်ယူဖွဲ့ရဖြစ်ကြောင်းတမိုင်းမှတ်တမ်းဝင်ပြည်သူတော်လှန်ရေးခီးကြမ်းများနဲ့မြင့်မောက်နွေးတော်လှန်ရေးခီးလန်းတွေလည်းအသစ်ခန္ဓာပေးဆက်ကပါဝင်တိုက်ပွဲဝင်ခဲ့ကြသည့်ကချင်အမျိုးသားကောင်းဆောင်ကြီးများဖြစ်သည့် KIO KIA ဥက္ကဋ္ဌစစ်ဦးစီးချုပ်ဘိုးချုပ် GOC လထော်ဇောင်စင်ဒုတိယစစ်ဦးစီးချုပ် VCS လထော်ဇောင်သူနဲ့အထွေထွေအတွင်းရေးမှူးဆလံကဘာဖုန်ရွှေဇောင်စင်အပါအဝင်ကချင်ပြည်သူများ KIO KIA ရဲဘော်ရဲဘက်များ၏မြို့ချစ်စိတ်တဲ့ရှင်သန်ခိုင်မာမှုစွန့်ရည်တတိပြည့်ဝမှုတို့အားကချင်တမျိုးသားလုံးနဲ့တကွမိမိတို့အနေဖြင့်အစဉ်မြဲဂုဏ်ယူလှက်အောက်မေ့တရိယာမိကြောင်းဖော်ပြထားပါရဲကချင်တိုင်းသားများသည့်ဆီအာနာရှင်တို့၏ရစ်ဆက်ကြမ်းကြုတ်မှုအမျိုးမျိုးကိုနှစ်ပေါင်းများစွာကြာကြုံတွေ့ခံစားခဲ့ကြရသည့်တမကလက်ရှိလေကြောင်းတိုက်ခိုက်ခံရမှုအပါအဝင်အစံဖက်လုပ်ရများကိုလည်းရင်ဆိုင်ကြုံတွေ့နေကြရဆဲဖြစ်ပြီးခက်ခဲကြမ်းတမ်းမှုများမိမြပြင် တွေ့ကြုံရတော့လဲကချင်ပြည်သူပြည်သားများနဲ့အတူတသားရီရက်တီလက်ရှေ့ဆက်တိုက်ပွဲဝင်နေကြသည့်ကချင်ကောင်းဆောင်ကြီးများနဲ့ရဲဘော်ရဲဘက်အပေါင်းတို့ဤမြင့်မြတ်သည့်စိတ်ထားကိုလည်းလေးစားစွာချီးကျူးဂုဏ်ယူမိကဆက်လက်၍လဲနိုင်ငံရေးစိတ်ရေးတရားဥပဒေစိုးမိုးရေးစသည့်ပြည်သူကဏ္ဍအသီးသီးတွင်လဲတော်လှန်ရေးအင်အားစုများနဲ့ဟန်ချက်ငင်ကြီးဆောင်ရွက်သွားနိုင်မည်ကိုယုံကြည်ပါကြောင်းဆိုထားပါရဲ့ရှင်တိုင်းဒေသကြီး၅ခုကလူခွင့်ရေးဆိုင်ရာတာဝန်ခံတွေနဲ့ NUG လူခွင့်ရေးဆိုင်ရာဝန်ကြီးဌာနတွေ့ဆုံတဲ့တင်ပြနောက်ထပ်တင်ပြပါမယ်။စကိုင်းမကွေးမန္တလေးပဲခူးတနင်္သာရီတိုင်းစတဲ့တိုင်းဒေသကြီး၅ခုကလူခွင့်ရေးဆိုင်ရာတာဝန်ခံတွေနဲ့တွေ့ဆုံမှုကိုဇူလိုင်လ5ရက်နေ့ကနေ9ရက်နေ့အထိ3ရက်တာပြုလုပ်ခဲ့ကြောင်းလူခွင့်ရေးဆိုင်ရာဝန်ကြီးဌာနမှတင်ထုတ်ပြန်ပါတယ်။တွေ့ဆုံမှုတွင်ရေးရတာဝန်ခံတွေကမြေပြင်ခက်ခဲတွေတင်ပြတာတွေကိုလူခွင့်ရေးဆိုင်ရာဝန်ကြီးဌာနကတာဝန်ရှိသူတွေကဖြေရှင်းပေးတာတွေနဲ့မြေပြင်လူခွင့်ရေးချိုးဖောက်မှုအခြေအနေတွေအချက်လက်ကောက်ယူမှုတွေကိုတင်ပြဆွေးနွေးခဲ့ကြတယ်လို့ဖော်ပြထားပါတယ်။ထို့ပြင်မြေပြင်မှာလူခွင့်ရေးတင်နန်းတွေပြန်လည်ပို့ချနိုင်ဖို့အတွက်လိုအပ်တဲ့စစ်တမ်းကောက်ယူမှုတွေနဲ့တရင်အချက်လက်ရရှိနေမှုတွေကိုအပြန်လန်ဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။ဝန်ကြီးဌာနကခန့်အပ်ထားတဲ့လူခွင့်ရေးတာဝန်ခံများသည့်မြို့နယ်ပြည်သူ့အုပ်ချုပ်ရဲ့အဖွဲ့ဝင်တက်ဆိုင်ရာတာဝန်ခံများနဲ့ပူးပေါင်းချိတ်ဆက်ပြီးလူခွင့်ရေးချိုးဖောက်မှုများကိုစုဆောင်းမှတ်တမ်းတင်ချင်းလူခွင့်ရေးချိုးဖောက်ခံရသူများကိုချိတ်ဆက်ပြီးဖြစ်ရှင်းနိုင်တဲ့နည်းလမ်းများကိုရှာဖွေချင်းနဲ့လူခွင့်ရေးပညာပေးလုပ်ငန်းများကိုဆောင်ရွက်ချင်းများကိုလှုပ်ဆောင်လှည့်ရှိရလို့အသိပေးထားပါတယ်ရှင်။ဆက်လက်ပြီးကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းပြည်သူ့အုပ်ချုပ်ရေးဖွဲ့များအစည်းအဝေးပြုလုပ်တဲ့တွင်အမျိုးသားညီညွတ်ရေးအစိုးရကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီနဲ့ရန်ကုန်တိုင်းမှာပြည်သူ့အုပ်ချုပ်ရေးဖွဲ့များတွဲဆုံဆွေးနွေးပွဲအစည်းအဝေးရှင်းမြင်ဆောင်2025ကိုဩဂတ်စ်လ10ရက်မနေ့10နာရီချိန်တွင်ကျင်းပပြုလုပ်ခဲ့ရာအစည်းအဝေး၌ကြာကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဘုတ်ကော်မတီအတွင်းရေးမှုအဖွဲ့ဝင်ပြည်ငိုင်းဝန်ကြီးဌာနတာဝန်ရှိသူတို့မှအဖွဲ့မှစကားပြောကြားခဲ့လို့သိရှိရပါတယ်။ထို့နောက်ဝန်ကြီးဌာနများမှလုပ်ငန်းဆောင်ရွက်ချက်များနဲ့ပတ်သက်၍ရှင်းလင်းပြောကြားခဲ့ကာမြို့နယ်များ၏အကျဉ်းတွင်တင်သွင်းလာမှုများအပေါ်သက်ဆိုင်ရာဝန်ကြီးဌာနများမှဆွေးနွေးဆောင်ရွက်ခဲ့ပြီးနောက်ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များမှသိရှိလိုသည့်များကိုအပြန်အလှန်ဆွေးနွေးဆောင်ရွက်ခဲ့ကြလို့သိရပါတယ်။အဆိုပါတွဲဆောင်ပွဲသို့အမြဲတမ်းအတွင်းဝင်များဒုတိယအတွင်းဝင်များတွဲဖက်အတွင်းဝင်များဌာနဆိုင်ရာများမှတာဝန်ရှိသူများနဲ့ရန်ကုန်တိုင်းမှပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်များတက်ရောက်ခဲ့ကြပြီးအစည်းအဝေးကိုနေ့လယ်7:45မိနစ်အချိန်တွင်ရပ်နားခဲ့လို့သိရပါတယ်ရှင်။အမေရိကန်ပြည်ထောင်စုတွင်ရှစ်လေးလုံးအရေးတော်ပုံ38နှစ်မြောက်ခန္ဓာများကျင်းပတဲ့တင်းကိုနောက်ထပ်တင်ပြပါမယ်။အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်ဘာကလေးမြို့မြို့တော်ခမ်းမရှိတွင်ရှစ်လေးလုံးအရေးတော်ပုံကြီး38နှစ်မြောက်နှစ်ပတ်လည်နှစ်ခန္ဓာနဲ့ဘာမာဒေးအလန်တင်ပွဲကိုဩဂတ်စ်လ9ရက်နေ့ကကျင်းပခဲ့လို့တင်ရရှိပါရယ်။အဆိုပါခန္ဓာကိုရှစ်လေးလုံးမျိုးဆက်များလူတော်လှန်အင်အားစုများကျောင်းသားအင်အားစုများနဲ့ဒီမိုကရေစီရေးတက်ကြွလှုပ်ရှားသူများတက်ရောက်ခဲ့ကြပြီးထိုပွဲတွင်မြန်မာနိုင်ငံ၏ဒီမိုကရေစီရေးလှုပ်ရှားမှုသမိုင်းကိုအမှတ်ရဂုဏ်ပြုခဲ့ကြရလို့သိရပါတယ်။တချိန်တည်းမှာပင်နယူးယောက်မြို့မန်ဟတ်တန်ရှိ Greenlee Square တွင် NYCBC အဖွဲ့ကဦးဆောင်ကျင်းပသောရှစ်လေးလုံး38နှစ်မြောက်နှစ်ပတ်လည်ခမ်းနားကိုလည်းပြုလုပ်ခဲ့လို့သိရပါတယ်။88မျိုးစစ်မှဦးနေတင်မြင့်ကတပါတီအာနာရှင်စနစ်နဲ့စစ်အာနာရှင်စနစ်ကိုစန့်ကျင်တိုက်ပွဲဝင်ခဲ့သည့်1988ခုနှစ်ကအရေးတော်ပုံဤတမိုင်းနဲ့မြန်မာနယူးတော်လှန်ရေးတွင်ဆက်လက်တော်လှန်နေမှုများကိုရှင်းလင်းပြောကြားခဲ့တယ်လို့သိရပါတယ်။အခမ်းအနားသို့အဝေးရောက်မြန်မာပြည်ဖွားတိုင်းရင်းသားများတက်ရောက်ခဲ့ကြပြီးစစ်အာနာရှင်စနစ်ကိုစန့်ကျင်သည့်ကြွေးကြော်တမ်းများနဲ့နယူးတော်လှန်ရေးအတွက်နိုင်ငံတကာမှအာရုံစိုက်ရန်တိုက်တွန်းသည့်ဆန္ဒထုတ်ဖော်မှုများပြုလုပ်ခဲ့ကြလို့တင်ပြရှိပါတယ်ရှင်။အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG ဒီထောက်ခက်ရှဲနဲ့ဗတင်းဖိုးတို့ကပေးပို့ထားတာဖြစ်ပါတယ်ရှင
်ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်အခုဆက်လက်ပြီးတော်လန်ရေးတေဂီတာမှာတော့ LG ကိုယ်တိုင်ရေးသားတည်ဆိုထားတဲ့ The Less လို့အမည်ရတဲ့တော်လန်ရေးတေဂီတာကိုနားဆင်ရမှာဖြစ်ပါတယ်ရှင်
do yet that cruising low? I know you told the day on it. The people are
ဗီဒီယိုအန်ယူဂျီရဲ့မနက်ခင်းအစီအစဉ်လေးကိုနားဆင်နေရတာဖြစ်ပါတယ်ဒီကနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်အနေနဲ့တိုင်းရင်းသားဘာသာထုတ်လွှင့်မှုအစီအစဉ်မှာတော့မတူပီချင်းဘာသာနဲ့တစ်ပတ်အတွင်းသတင်းတွေကိုတမ်မတူပီ Times ကအစီအစဉ်တင်ဆက်ထားတာနားဆင်ရမှာဖြစ်ပါတယ်ရှင
MTV Timeline Glow ပတ်ပေးကန်တူကိုမစားပိတ်တင်းစနေကြလားမယမတ်ကိုပုံထောင်းနေကုန်ကုန်ကငါအကောစလာရလခတ်ပိကောက်ထန်းစနာတာအဒန်းကပန်လာဟလုံးနီအပခတ်နာချင်းခဘယ်မင်းဒတ်ခပူယာစီကောင်စီလိုဝညောင်းနဲ့ပုမဒေတီခပွေခွေကအစိုးရယုံနဲ့ပလမ်အင်းစနာပိုးစီတလားမင်းလောစီကောင်စီလိုကုံထောင်းနေကုန်ကုန်ကငါအကောစနီသုံးနေမင်းဇန်ခနက်ပရက်လဲမီနစ်လင်ငါဝင်ငါဝန်ကြောင်းနဲ့ဝိနှိအဒီတလာမင်းသက်ထောင်ရှိ People Administration လို့ or ထံလာစစ်ကောင်စီလို့ဝန်ကြောင်းနဲ့အဒီထောင်တုံးကခပွေခွေကအစိုးရယုံပနေနဲ့ပြည်နာမ် Impred Home La Imdong ပထာပူစီတီပြည်နာမ်ဘန်ဟာကဒါငွန်ဥပတိလာ or ထံရောက်လို့အပနေနာစိုးတုံရေးချင်းနာမတော်လုံပွေအခေါက်တုံးကမတော်ဘီလိုဝိုင်ဟမ်ကိစနာဇိုတုံဖက်ဒရယ်ကောင်ဆယ်လိုအောထာလာကုံထောင်းနီကုံကုလကုံငါမေလဘိုင်လမ်ကလိုတုံတီခူထန်ရတုံငါငုံစနာမင်တီလုံခပ်အပစ်ဘုံမလာမတော်လုံပွေအခောက်လာအုံလုံငါနိုကဖီမတော်စနာစစ်ထိုင်းမလာခိုင်နာအတောင်းတီလာမင်းလောတဲ့တုံငါဇိုတုံဖက်ဒရယ်ကောင်ဆယ်လိုလုံပွေကပ်ထန်ဟမ်ကထိုင်းဥလီတီနိုကဖီမတော်နဲ့ယင်ကဆက်ဘိုင်မတော်ဘင်းတဲ့ချင်းကျိုးနယ်ပွီတီမောင်ဥပဒဟံနဲ့တမကုံချင်းကြောတိနှုတ်ပိုက်ဖိဥပဒဟံလာအောထောင်းတော့လုံငါတင်းစာအစိုးကအောထောင်းဟဲဝါယုပရတာဒန်တလာအုံနီတလာဇောတုံဖက်ဒရယ်ကောင်ဆယ်လောအဂတ်နေသုံးနေနာအောထောင်းလာအပထုံနာချင်းခဘလ်ဟခါခပွေယာကုံထောင်းနေကုံကုလကုံငါအဂတ်နေသုံးနေသမေနာခပွေကပြနမ်ဆောင်နေဆုံးလီထိုင်တာစကောင်စီခကပလောအတုကတလာမင်းလာအုံအတုခလန်းနေစနာဟေတာပုမ်ဆောက်တီအင်ကမဲလခကနေလ लफक डोल का थंगने खखतिला मिंगला ओम अमी खखता कबले उथानतिला मिंगला ओम कुमथाने कुमकोल कुमगा अकस निनिन हिन खुयेना सीटीएफ हखालो हखा खपुई सीबी बैंक तेंगा सिकाउसी खरकाप का मोदो पने अकापा फया तहे कबांगला अतुतिला मिंगला ओम तबुमुला अगस निनिन खुयेना खो सिकाउसी लो लनेची अमांगाइ नबांगला अकाडोंगा पस्टोल पखात कुमथे नि होता पखात ने कुमथे nga तोंपा पखात बंगहा आदांगो तिला मेंगला ओम अपलीना इंडिया न्यू दिल्ली या कफा रिफ्यूजी हक न्यू दिल्ली यूएनएचसीआर लो इंटरव्यू कब अखुपानी तिला चिन रिफ्यूजी कमिटी न्यू दिल्ली लो ओलथांग अला रिफ्यूजी ला तमतना रिफ्यूजी स्टेटस डिटरमिनेशन आरएसडी इंटरव्यू ता कुमथाने कुमकुलकुमगा अगस्ट निस्री निलाम क्लो तोंती कप खुला ओमवेती रिफ्यूजी अप्लाई कसाई ख यूएनएचसीआर का अखु फोंते ngaithun uham crc lo yak sakna khu new delhi ka pha refugee hakta chain refugee committee lo moti kumthani kumkulkumga july nisri lam klong tongti khone nikul nili heldum mula refugee akhun ye dang hamla tawso sanda pyaw la o august nisri ni na khose crc morkung khagne india palik khag thui khanna akhu wan bangla chief of mission ne ngoltuna akhu thaitla mingla o tika ngoltuna akhu phaya तहेक बांग्ला रिफ्यूजी स्टेटस डिटरमिनेशन आरएसडी हम इंटरव्यू कप खुला ओम पोनी दिला चीफ ऑफ मिशन लो अथुईती तहेक काउ ने तुकाईती असाइला थ्रिलहान दिला मिंगला ओ तदोंगा यूएनएचसीआर ला रिफ्यूजी अप्लाई कसाई ह माका केस ते निल परहाम ने यूएनएचसीआर का अखु फोंग ते ngaithunu ham chin refugee committee new delhi lo ulthala pangana chin khobal hakha khopeya kumthani kumkulkumga august nisri nin khuthunwenga sikaunsi plik motor pakhata pelnam khalka phaklo akauti motor kasit plik boy pakhat diktila chin human right organization lo thala tika motor te hakha khopeka plik boy pakhat lo among wenga akala omti yes khan ben la yong ti sakhan apha wenga bangha ana ngai la adang donga pik diktila mingla om akha khopya august nithom nen khuyena sikaunsi lo lenet ji ama ngai la aka donga pilnam angen bangha adang tila mingla o abanna ngg yayi tamara duwa lashila kio du bocho kwamo ne chin brotherhood ahamza hakta kachin khobal laiza khopya multuna akhu utila olthang yak lo om chin brotherhood member cno cntf olthang kohot kunglongta teheka kaungne tukaiti kumthani kumkul kumkhara longpo kapom kumli samakha kha machau khatla omti sangham koi mup kamhu uwan bangla ami lo revolution ham bi saidan pugna dan ne bale anasayu sangti he kamhu uthai tebung mila teheka khi sin hata teheka laga te bungyong the thai ha tingkhan sa lona khi sin la omtila ama ka facebook do nga teng sa CDF Mindalo teheka kaung ne tu kai ti NUG Yayi Tamara KIA Du Bocho Kommo ne Chin Brotherhood Ahamsa kh Ngoltuna akhu utila Kumthani Kumkulkumga August Niret ne na Olthang la teheka kaung ne tu kai ti Chin Brotherhood lo Olthang Asaila Thuila Omlan
रेडियो डोंगलोंगा नतुन कंगाय खखता कोलखो काति यालतुम जोनिक खात मिनजांग खनक परेले मिनिट समथोमा 16 मीटर 17.79 मेगा हट डोंगलोंगा ख नतुन थाइजों दमतुबी थाम ओलथांग खमतुम बेसोआ जाल्ला ओमायना खखु असा बेदि मुसे
ဒီနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစီအစဉ်လေးကိုခေတ္တရ延လိုက်ပါမယ်ရှင်။မြန်မာစံတော်ချိန်မနေ့၈နာရီခွဲနဲ့ည၈နာရီခွဲအချိန်မှာပြောင်းလဲဆိုပေးကြပါလို့ရှင်။ Radio NUG ကိုမနေ့ပိုင်း၈နာရီခွဲမှာလိုင်းတူ60မီတာ19.9 MHz နဲ့ညပိုင်း၈နာရီခွဲမှာလိုင်းတူ95မီတာ 17.6 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီရှင်။မြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှဖျားစမ်းမချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့ Radio NUG ရဲ့ဖွဲ့သူဖွဲ့သားများကဆုတောင်းလိုက်ရပါတယ်။ San Francisco Bay Area အခြေဆိုင်မြန်မာမိသားစုများနိုင်ငံတကာကစေတနာရှင်များလို့အားပေးကြရတဲ့ Radio NUG ဖြစ်ပါတယ်ရှင်။ရေတော်ဘုံအောင်ရမည်